ာလိုလိုနဲ့မြန်မာကောဇာတက်ကြရ1385ခုနှစ်ဆန်းပါပြီ။ငငယ်ကတော့အခုလိုနှစ်ဆန်းတရက်နေ့ရောက်ရင်လူကြီးတွေကပရိတ်အိုးပရိတ်ရေပရိတ်ချီတွေပြင်ဆင်ရင်အင်းအသက်တော်ဒီနှစ်ကြီးပြန်ပေါ်လို့လေးလေးနက်နက်သုံးသက်လေးရှိကြပါတယ်။အဲ့ဒီအချိန်ကကို့မှာကလေးဆိုတော့လူကြီးတွေရဲ့စကားကိုခပ်ပေါ်ဖို့ပဲသဘောထားခဲ့မိပါတယ်။ကိုဖြတ်တန်းခဲ့ရတဲ့ခေတ်ကာလကိုပြန်ပြီးစဉ်းစားလိုက်တော့အသက်20ကျော်အထိကတော့ပျော်လိုက်ပါလိုက်တာလောကကြီးမှာနေလို့ထိုင်လို့ကောင်းလိုက်တာတကယ်တော့အဲ့ဒီအနှစ်20ကျော်ဆိုတာပျော်လို့သာပျော်တာအလုံးချို့ချို့တဲ့တဲ့ကြီးပါပဲအိမ်မှာရေဒီယိုတောင်မရှိပါဘူးလျှက်စစ်မီလည်းမရှိလို့ရေနံစီမီးအိမ်နဲ့နေခဲ့ရတဲ့ဘဝပါရေဒီယိုနားထောင်ခြင်းရင်ငါးအိမ်ကျော်ကအတော့အိမ်ကိုသွားရပါတယ်အဲ့ဒီကလာအိမ်မှာသွားတဲ့ဆေးကိုတမောက်ဝါယမဆိုင်ကခွဲတန်းရမှသုံးနိုင်ရတာပါဒီကြားတဲ့သုံးဖို့အတွက်အမေကအိမ်မိဘကြောင့်တဲမှာရှိတဲ့စားချမ်းကိုညက်နေအောင်ထောင်းပေးတယ်။ဈေးကြိုဘီယုံဖျက်စည်းတန်းကဝဲလာတဲ့ဇာရိတ်ဖိုသီးကိုလည်းအမှုန့်ဖြစ်အောင်ထောင်းပြီးရောထားပေးပါတယ်။အဲ့ဒီစားမှုန့်ဇာရိတ်ဖိုမှုန့်တွေနဲ့သွားတိုက်ခဲကြရတာပါ။လျှက်စစ်မီးဆိုတာကတော့ဝေလာဝေးပေါ့။ရေနံစီထည့်ထွန်းရတဲ့မီးအိမ်နဲ့ပဲစားကြက်ခဲ့ရပါတယ်။မီးအိမ်မှန်မြောင်းမှာရေနံစီမှိုင်းတွေနဲ့မဲနေရင်တိုက်ရချွေရဆေးရကြောရပါသေးတယ်။အဝတ်အစားဆိုတာကရောအနာပြာပေါ်ပလင်စားကိုပဲအကောင်ထားဝတ်ကြရတာပါလုံကြီးက140ချီနဲ့ရက်ထားတဲ့ပလေကတ်လုံကြီးဂိုင်းဒါတွေပြောနေရရင်ပြီးနိုင်မှာမဟုတ်ပါဘူးဒီလိုနေထိုင်ရတာကိုတယောက်ထဲလားမဟုတ်ပါဘူးတနိုင်ကံလုံးပိတ်မသားလိမ့်မသားနေကြရတာပါချမ်းသာတယ်ဆိုတဲ့သူကလည်းအလွန်ဆုံးရှိရင်နှစ်ထပ်တိုက်တစ်လုံးနဲ့မှန်လုံကားတစ်စီးပဲရှိတာပါအိမ်မှာလက်နဲ့လှည့်ရတဲ့တယ်လီဖုန်းရှိမယ်ရေခဲတစ်တာကြီးရှိမယ်ရေဒီယိုဂရမ်နဲ့တွဲထားတဲ့ဒက်ဆက်တို့ရီကော်ဒါတို့ရှိမယ်ဒီလောက်ပါပဲအဲ့ဒီခေတ်ကပါတီယူနစ်လူကြီးတို့ကောင်စီလူကြီးတို့ဆိုတာကလည်းမာစာကားပြားလေးစီးပြီးအိမ်မှာဆန်ဖွတ်ဆက်လေးရှိအောင်အဆောင်အယောင်ပါပဲဒါပေမဲ့ကိုဖြတ်တန်းခဲ့ရတဲ့ခင်မို့လားမသိဘူးပျော်တယ်လွမ်းတယ်တန်းတတယ်အဲနှစ်ဆန်းတရက်နေ့ရောက်တာနဲ့တကြံတွင်3ည4ညမိုးလင်းလှလဲထားလို့ဘလောက်ပဲပင်မနွမ်းနေပါစေနောက်ထပ်တကြံရောက်ဖို့364ရက်ပဲလိုတော့တယ်လို့လက်ချိုးမျောလင်းခဲ့ကြရတဲ့ဘဝပါဒီလိုမပြည့်စုံတဲ့ခေတ်ကာလကိုဘာလို့မျောလင်းခဲ့တာလဲလို့ပြန်လည်စဉ်းစားလိုက်တော့ပြည့်စုံဖို့အခြေအနေမပေးလို့ပဲအလိုလောဘတွေနှဲခဲ့ကြမောဟတွေနှဲခဲ့ကြဒေါသတွေနှဲခဲ့ကြပြီးရောင်ရဲမှုဆိုတဲ့အေးရိပ်မှနေခဲ့ရတယ်ဆိုတာအခုမှသတိပြုမိတာပါလောဘဒေါသမောဟတွေမရှိတော့ဗျမဇိုတရားလေးပါလဲအထိတ်လျောက်ထွန်းကားတာပေါ့လေအဲ့ဒါကြောင့်ပြောရတဲ့နေမှာပေါ့ဘဝကိုအနည်း20ကျော်ဖြတ်တန်းပြီးဒီဘက်ကာလတွေကဖြင့်အပြောင်းအလဲကလည်းများမသိစရာမြင်စရာကလည်းများပါလိုချင်တက်မဲ့မောစရာတွေကလည်းပေါ်ပါအချိန်တွေကလည်းဖြုတ်ခနဲ့ဖြုတ်ခနဲ့ကုန်လွယ်ပါနေ့တွေလတွေနှစ်တွေပြောင်းသွားတာကလည်းများမများများကြီးပြောင်းသွားတဲ့ရက်တွေလတွေနှစ်တွေနဲ့အတူအသည့်အမြင်တွေနောက်လိုက်ရတာလည်းမောလိုက်တာအားလုံးအပြေးအလွှာတွန်းတွန်းထိုးထိုးတုံတုံတိုက်တိုက်တွေပါပဲနောက်ကျကြံရည်ရည်နေရခဲ့ပြီတော့ဒီတော့ဒီအချိန်အဟုန်နောက်ကိုအမိလိုက်နိုင်ဖို့စွန့်အင်ဂျင်အတွက်လောင်စာကတော့လောဘတွေပါပဲတီးဖို့လောဘတက်ဖို့လောဘပိုင်ဆိုင်ဖို့လောဘရယူဖို့လောဘဒီလောဘလောင်စာမိတဟုံးဟုံးနဲ့အချိန်အဟုန်အင်ဂျင်မနှေးတမ်းလေပတ်နိုင်ဖို့ပဲလုံပန်းရတော့ကုန်သွားတဲ့အချိန်တွေကိုငဲ့ဆောင်ပြီးတော့မှမကြည့်နိုင်တော့ပါဘူးနှစ်ပေါင်း20ကျော်ရောင်ရဲမှုမှရေသာခိုခဲ့ကြလို့ချုံချုံကြပါမှဝန်ကနေကန်ထွက်ခဲ့ရတဲ့1988ခုနှစ်ဒီမိုကရေစီအရေးတော်ပုံဆိုတာဟောအခု1385ခုနှစ်မှာနှစ်ပေါင်းအစိတ်ပြည့်ငွေရတုတောင်တိုင်မာပြီလားအမလီလေးဒီနေ့မနေ့ကပဲအောက်မေ့နေကြတာကိုလမ်းမကြီးဒီပေါ်မှာသခင်ကိုယ်တော်မှန်းရုပ်ပုံဘုကြောင့်အောင်ဆန်းရုပ်ပုံတွေနဲ့ရဲရဲနီနေတဲ့အလံတွေလွင့်ပြန်နေတဲ့လူလူကြီးရဲ့ရင်ထဲကဒိုအေးဒိုအေးဆိုတဲ့အတန်တွေဟာကောင်းကင်ယံမှာပဲ့တင်ထက်နေလို့ကောင်းတုံးပဲပေါ့နှစ်ပေါင်းအစိတ်တောင်မှကြာပြီတဲ့လားဒါဆိုရင်အခု1385ခုနှစ်မှာနှစ်ပေါင်းအစိတ်ကာလအတွင်းဘာတွေသင်ကန်းစာယူစရာရှိပြီးဘာတွေအားကောင်းဘာတွေအားနည်းခဲ့တယ်လဲဆိုတာတွေကိုမှန်မှန်ကန်ကန်သုံးသပ်ပြီးရှေ့ခရီးအတွက်အင်အားတွေစုကြရအောင်မှာပေါ့နေ့အစိတ်ကြာခဲ့တဲ့အပြောင်းလဲကြီးတစ်ခုတွင်အာယုံစိုက်လို့လည်းမရပေပါဘူး 1385ခုနှစ်တယ်ပြန်ပြီးစဉ်းစားပြန်တော့ကိုတိုင်းပြည်ကိုလူမျိုးသူကြုံအောင်နှစ်ပေါင်းရာချီရောက်နေချိန်တစ်ချိန်လုံးခင်းနောက်ကြခဲ့ကိုကြီးကိုသွေးကိုစွမ်းကိုစနေမားခဲ့ခြင်းအခြေအနေကမြင့်တင်ညီညွတ်ပေါင်းစည်းမှုတွေကိုပညာဉာဏ်နဲ့ဦးဆောင်နိုင်ခဲ့တဲ့1300ပြည့်အရေးတော်ပုံကြီးကလည်းဒီနှစ်ဆိုရင်85နှစ်တက်တန်းစင်ရတုတိုင်ခဲ့ပြန်ပါပြီ။ဒီတော့ဒီနှစ်1385ခုနှစ်ဆိုတာတိုင်းပြည်နဲ့လူမျိုးရဲ့မြင့်တင်ရေးဆိုင်ရာအပြောင်းအလဲကြီးတစ်ခုရဲ့စင်ရတုနှစ်နဲ့ငွေရတုနှစ်တို့ကြုံဆုံရတဲ့ရှာရှာပါပါနှစ်ထူးနှစ်မြတ်ပါပဲ။အလွယ်ဆုံးပြောရရင်လွတ်လပ်ရေးနဲ့ဒီမိုကရေစီရေးရဲ့အမှတ်လက္ခဏာအမှတ်တရနှစ်တစ်နှစ်ပါပဲ။1385ခုနှစ်ကိုစတင်ဝင်ရောက်ခဲ့တဲ့နှစ်ဆန်းတရနေ့ကစပြီးရှေ့လာမဲ့နှစ်သစ်တွေမှာတစ်နှစ်တစ်နှစ်ကုန်လွယ်လိုက်တာဆိုတဲ့မထူးခြားသောဖြစ်စဉ်အတွေ့ရောင်ရဲမှုညဉ့်ညူတံမျိုးနဲ့မဖွင့်လှစ်ကြဘဲနဲ့ဒီတစ်နှစ်တော့ကုံဆုံးမှုတွေအပေါ်ကျေနပ်ဝမ်းသာအားရတယ်လာမဲ့နှစ်အတွက်တို့တွေမျော်လင့်ရှိမှန်းထားသလိုဒီတဲ့ပုံမူတိုးတက်ဖြစ်ထွန်းကြဖို့ငါတို့တွေငြိမ်းချမ်းညီညွတ်စွာပူးပေါင်းအားစိုက်ကြဖို့364ရက်ကအစဉ်နဲ့စောင့်နေတယ်ဆိုတဲ့အာသစ်အင်းသစ်မျိုးတွေအတွက်နှစ်ဆန်းတရက်နေဟာကနဦးအစခကြီးဖြစ်ရပါမယ်ဒါကြောင့်အမှတ်တရရှိကြရမယ်1385ခုနှစ်ကိုမင်္ဂလာပါလို့မင်္ဂလာရှိသောနှစ်ဆန်းတရက်နေ့မှာနှုတ်ခွန်းဆက်သလိုက်ရပါတယ်။သောတာရှင်အပေါင်းကိုစိတ်နှလုံးချမ်းမြေ့ကြပါစေ။ကျွန်တော်ဆုမြတ်ပါ။